အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အစိုးရတက်မှာနိုင်ငံခြားရေးဝန်ကြီးအဖြစ်အစိုးပြုထားတဲ့ Rex Tillerson ကကမ္ဘာအလယ်မှာရုရှားနိုင်ငံရဲ့လုပ်ရက်တွေပေါ်စိုးရိမ်တဲ့အကြောင်းနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးမှာပုံစံသစ်နဲ့ချဉ်းကပ်ဖို့လိုတဲ့အကြောင်းပြောလိုက်ပါတယ်။နိုင်ငံခြားရေးဝန်ကြီးသစ်အဖြစ်အတီးပြုခန့်အပ်နိုင်ရေးအထက်လွှတ်တော်မှကြားနာချိန် Exxon Mobil ရေနံကုမ္ပဏီအကြီးအကဲဟောင်းတေလာဆန်ကအဲ့ဒီလိုပြောဆိုခဲ့တဲ့အကြောင်း VOA သတင်းတောက်နစ်ခီချန်းရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးမှာပါရှင်
။ရာသီဥတုဖောက်ပြန်မှုတွေပေါ်စိုးရိမ်မှုတွေနဲ့အတူဆန္ဒပြသူတွေစုဝေးခဲ့ကြတဲ့ Washington DC က Exxon ဓာတ်ဆီဆိုင်နဲ့နှစ်လမ်းလောက်အကွာမှာရှိတဲ့လွှတ်တော်မှာပဲ Exxon Mobil ရေနံကုမ္ပဏီအကြီးအကဲဟောင်း Rex Tillerson ကိုနိုင်ငံခြားရေးဝန်ကြီးသစ်ဖြစ်တီးပြနိုင်မှုကြားနာခဲ့တာဖြစ်ပါတယ်။ကြာနာပွဲတွင်ထက်လွှတ်တော်အမတ်တွေအများစုမေးခွန်းထုတ်ခဲ့ကြတာကတော့ Exxon အကြီးအကဲဖြစ်တာဝန်ယူခဲ့စဉ်မှာသူစစ်ဆင်ညှိနှိုင်းမှုတွေလုပ်ခဲ့မှုတွေရုရှားနိုင်ငံနဲ့ဆက်ဆံရေးပါ။သူသဖြင့် American နိုင်ငံရေးသမားတွေရဲ့ email တွေကိုပေါက်ထွင်းခဲ့တယ်လို့စွပ်စွဲခံထားရတယ်လို့ American ရဲ့မဟာမိတ်တွေကိုချင်းချောက်နေတဲ့ရုရှားနိုင်ငံကိုနိုင်ငံခြားရေးဝန်ကြီးဖြစ်ဘလို့ရင်ဆိုင်မလဲဆိုတာကိုမေးခွန်းထုတ်ခဲ့ကြတာဖြစ်ပါတယ်
။ Where cooperation with Russia based on common interests is possible, such as reducing the global threat of terrorism
ကမ္ဘာတဝန်းအကြမ်းဖက်ဝါဒရဲ့ချင်းချောက်မှုတွေကိုရှော့ချဖို့ကိစ္စမျိုးလိုဘုံအကျိုးစီးပွားတွေကိုအခြေခံပြီးဥပပေါင်းဆောင်ရွက်မှုတွေရှိနိုင်ပါတယ်ဒီလိုနီးလန်းတွေလည်းရှာဖွေရမှာပါအရေးကြီးတဲ့အပိုင်းတွေမှာသဘောထားကွဲပြားမှုတွေရှိနေစေဖြစ်ပေမဲ့အမေရိကန်နဲ့မဟာမိတ်တွေရဲ့အကျိုးစီးပွားတွေကိုဆက်လက်ကာကွယ်ရမှာဖြစ်ပါတယ်ကျွန်တော်တို့မဟာမိတ်တွေဟာစိတ်ပိုင်းဖြတ်ထားတဲ့အတိုင်းလုပ်တယ်ဆိုတာကိုရုရှားကသိဖို့လိုသလိုရုရှားအနေနဲ့သူ့လုပ်ရက်တွေအတွက်တာဝန်ခံရမှာလည်းဖြစ်ပါတယ်
ကမ္ဘာမှာအမေရိကန်ပြည်ဒုတိယစီးပွားအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံနဲ့အမေရိကန်ရဲ့ဆက်ဆံရေးကိုမေးခွန်းထုတ်ရမှာတော့အားထက်လောက်တဲ့မိတ်ဖက်နိုင်ငံတစ်ခုဖြစ်လာအောင်တရုတ်နိုင်ငံဘက်ကဒီထက်ပိုကြိုးစားဖို့လိုတယ်လို့လည်းတလဆန်ကဆိုပါတယ
် China's island building in the South China Sea is an illegal taking of disputed areas without regard for international norms
တောင်တရုတ်ပင်လယ်ပြင်မှာတရုတ်နိုင်ငံကကျွန်းတွေတည်ဆောက်နေတာဟာနိုင်ငံကစံတတ်မှတ်ချက်တွေကိုအလေးမထားပဲအငင်းပွားနေတဲ့နယ်မြေတွေကိုဥပဒေမဲ့သိမ်းယူနေတာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးနဲ့ကုန်သွယ်မှုတွေမှာနိုင်ငံကသဘောတူညီချက်တွေကိုမလိုက်နာတာမျိုးတွေလည်းရှိပါတယ်။ကျွန်တော်တို့ရဲ့ညာနာပစ္စည်းတွေကိုခိုးယူနေတယ်လို့ Digital ကဏ္ဍမှာအပြင်းထန်ချဲ့ထွင်သိမ်းပိုက်နေပါတယ်။
လွတ်တော်ကျမ်းနာဝဲအတွင်းပောင်းရှင်ထင်းသိမ်းလှုပ်ရှားသူတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေကြောင့်အနောက်ရှိတော်တော်များလည်းကြုံခဲ့ရပါတယ်။နိုင်ငံရေးဝန်ကြီးသစ်ဖြစ်ယာရာခန္ဓာရတဲ့တလာဆန်ကတော့ကမ္ဘာကြီးပုံမှန်ပုံနှိမ့်လာမှုရဲ့အန်ဒီယေကိုနားလည်ကြောင်းနဲ့အမေရိကန်ပြည်ထောင်စုအနေနဲ့ရာသီဥတုပြောင်းလဲမှုတွေနဲ့ပတ်သက်တဲ့နိုင်ငံတကာဆွေးနွေးပွဲတွေမှာအရေးပါတဲ့အခန်းကဏ္ဍကနေဆက်လက်ပါဝင်သွားဖို့အရေးကြီးတယ်လို့လည်းလွတ်တော်အမတ်တွေကပြောကြားသွားခဲ့ပါတယ်ခင်ဗျာ။